Transparency International နိုင်ငံတကာပွင့်လင်းမြင်သာမှုအဖွဲ့ကြီးက2013ခုနှစ်အတွဲထုတ်ပြန်တဲ့အဂတိလိုက်စားမှုဆိုင်ရာအညွှန်းကိမ်းမှာမြန်မာနိုင်ငံရဲ့အဆင့်ဟာမနစ်ကထက်စာရင်အနည်းငယ်မြင့်တက်လာပါတယ်။ဒါဟာလက်ရှိအစိုးရရဲ့ပြုပြင်ပြောင်းလဲရေးဆိုင်ရာလုပ်ရက်တွေကြောင့်ဖြစ်ပေမဲ့အဂတိလိုက်စားမှုရော့သွားဖို့အတော်လေးလိုအပ်နေသေးတယ်လို့အဖွဲ့ရဲ့တာဝန်ရှိပုဂ္ဂိုလ်က VOA ကိုပြောပါရတယ်။အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့မတ်အင်ဂျင်နိုင်ကပြောပြပေးမှာပါရှင်
။ဟုတ်ကဲ့ပါ။နိုင်ငံတကာပွင့်လင်းမြင်သာမှုစောင့်ကြည့်ရေးအဖွဲ့ရဲ့ဒီနှစ်ထုတ်ပြန်တဲ့အညွှန်းကိန်းတွေအရဆိုရင်နိုင်ငံပေါင်း198နိုင်ငံတည်းကမြန်မာနိုင်ငံရဲ့အဆင့်ဟာ159မှာရှိနေပါတယ်။2012ခုနှစ်တုန်းကတော့နိုင်ငံပေါင်း196နိုင်ငံတည်းမှာအဆင့်192ရှိခဲ့တာပါ။မြန်မာနိုင်ငံနဲ့ပတ်သက်တဲ့သူတို့ရဲ့အဆင့်ခန်းစာမှာဖော်ပြထားတဲ့အာဂတိလိုက်စားမှုဆိုင်ရာအညွှန်းကိန်းဟာကဏ္ဍအသီးသီးကလက်စားမှုအခြေအနေတွေကိုထင်ရှားတာမဟုတ်ပဲအစိုးရကဏ္ဍပိုင်းကဆောင်ရွက်ချက်တွေကိုပဲစစ်တမ်းကောက်ယူထားတာဖြစ်တယ်လို့နိုင်ငံတကာပွင့်လင်းမြင်သာမှုစောင့်ကြည့်ရေးအဖွဲ့အာရှပစိဖိတ်ဌာနရဲ့ညွှန်ကြားရေးမှူး Sirek Philbert က VOA ကိုပြောပါတယ်မြန်မာနိုင်ငံမှာအာဂတိလိုက်စားမှုအခြေအနေအနည်းငယ်ရော့ကျသွားတာနဲ့ပတ်သက်လို့လည်းသူကအခုလိုပြောပါတယ
် one of the key contributors seems to be the ratification
ရရှိစိုးရကပြီးခဲ့တဲ့နှစ်တွင်အာဂတိလိုက်စားမှုစန့်ကျင်ရေးဆိုင်ရာကုလသမဂ္ဂပြဋ္ဌာန်းချက်ကိုအသီးအမှတ်ပြုပြီးတော့ပြင်ဆင်ဆောင်ရွက်လာတာတွေကဒီနှစ်အညွှန်းကိန်းမှာထင်ရှားနေပါတယ်။ဒါဟာဖော်ဆောင်ရက်ပြုပြင်ပြောင်းလဲရေးအတွက်ပိုပြီးပွင့်လင်းတဲ့အခြေအနေလို့ကျွန်တော်ထင်ပါတယ်။ဒါတွေဟာဒီနှစ်အစည်းအဝေးစာမှာထင်ရှားစေတဲ့အကြောင်းရင်းတွေလို့မြင်ပါတယ်
။ဒါပေမဲ့လို့မြန်မာနိုင်ငံမှာအာဂတိလိုက်စားမှုပိုပြီးညှော့နှဲသွားအောင်ဆောင်ရွက်ရမယ့်အခြေအနေတွေအများကြီးလိုနေသေးတယ်လို့လည်း Sirek Philbert ကပြောပါတယ်။စီးရင်စရာအချက်လက်တွေရဆိုလို့ရှိရင်မြန်မာနိုင်ငံရဲ့အစ်စ်ဟာဒေတာရင်းဒါမှမဟုတ်နိုင်ငံတကာနဲ့ရှိရင်အောက်ဆုံးမှာပဲရှိနေသေးတယ်လို့သူကပြောပါရတယ်။တစ်ဖက်မှာတော့အာဂတိလိုက်စားမှုဟာမြန်မာနိုင်ငံရင်ဆိုင်နေရတဲ့အဓိကစိန်ခေါ်မှုပြဿနာအဖြစ်လက်ရှိမြန်မာအစိုးရကလက်ခံလာတာကိုတွေ့မြင်ရတယ်လို့လည်းနိုင်ငံတကာပွင့်လင်းမြင်သာမှုစောင့်ကြည့်ရေးအဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါရတယ်။ဒါဟာမြန်မာနိုင်ငံမှာပြုပြင်ပြောင်းလဲရေးဆိုင်ရာလုပ်ငန်းစဉ်တွေတိုးတက်လာဖို့အခြေခံအကြောင်းရင်းအဖြစ်အသိမှတ်ပြုတယ်လို့ Sirek Philbert ကပြောပါရတယ်။
And now there's a process of reviewing a number of legal frameworks some key
အခုဆိုရင်မြန်မာနိုင်ငံမှာအာဂတိလိုက်စားမှုဆိုင်ရာဥပဒေတွေမူကြမ်းတွေကိုတင်ပြဆွေးနွေးနေကြပါပြီအနာဂတ်လမ်းကြောင်းဟာအဲ့ဒီဥပဒေရေးရာမူပေါင်းအစ်စ်တွေရဲ့အရည်သွေးပေါ်မှာတိတ်ကိုမူတည်နေပါတယ်နိုင်ငံရဲ့ဂုဏ်သိက္ခာကိုထင်းထင်းနဲ့အဖွဲ့အစည်းတွေဟာသူတို့လုပ်ရမယ့်လုပ်ငန်းတွေကိုလုပ်နိုင်တဲ့အဆင့်အထိအလုံလောက်အားကောင်းရလားနိုင်ငံရဲ့အသုံးစရိတ်အပါအဝင်တခြားကိစ္စတွေမှာအလုံလောက်အရေးယူလုံဆောင်မှုရှိရလားအလုံလောက်ပွင့်လင်းမြင်သာမှုရှိရလားဆိုတာတွေကိုကြည့်ရပါမယ်ဒါကြောင့်အနာဂတ်မှာဘယ်လိုဖြစ်မယ်ဆိုတာကိုစောင့်ကြည့်ရမှာတွေအများကြီးရှိပါတယ်
။တစ်ဆက်တည်းမှာပဲမြန်မာနိုင်ငံမှာအာဂတိလိုက်စားမှုအခြေအနေပပြအောင်ဆောင်ရွက်တဲ့အချက်တွေကိုသူကအခုလိုအကြံပေးပါတယ်
။ Very first of all is the review of legal framework to really address corruption.
ပထမအချက်ကတော့လက်စားမှုကိုရေးယူတဲ့ဥပဒေပြဋ္ဌာန်းချက်တွေကိုပြန်ပြီးသုံးသပ်ဖို့လိုပါတယ်။ခင်မမီတော့တဲ့ဥပဒေတွေကိုပြောင်းလဲပစ်ဖို့နောက်ပြီးအခုအချိန်ဟာမြန်မာနိုင်ငံမှာနိုင်ငံသားကြီးနှိမ့်နှုံမှုတွေကိုစပြီးဖွင့်ပေးလိုက်တဲ့အချိန်ဖြစ်တဲ့အတွက်အာဂရိလိုက်စားမှုမဖြစ်အောင်နိုင်ငံတကာဥပဒေတွေနဲ့အညီဆောင်ရွက်ဖို့လိုပါတယ်။နိုင်ငံသားလုပ်ငန်းရှင်တွေအနေနဲ့လိုင်စင်ရဖို့အခွန်ငွေဆောင်ဖို့မြေယာဝယ်ယူဖို့စတာတွေမှာလက်ပေးလက်ယူတာတွေမဖြစ်အောင်မှန်မှန်ကန်ကန်ဆောင်ရွက်ဖို့လိုပါတယ်
။နှစ်စဉ်ထုတ်ပြန်တဲ့အာဂရိလိုက်စားမှုဆိုင်ရာအညွှန်းကိန်းမှာအကောင်းဆုံးအဖြစ်ထိပ်တန်းမှာပါဝင်တဲ့အတိုင်းပြည်တွေကတော့နယူးဇီလန်နဲ့ဒိန်းမတ်နိုင်ငံတို့ဖြစ်ပြီးစကန်ဒီနေးဗီးယန်းတိုင်းပြည်တွေကတော့နှစ်စဉ်လိုလိုအာဂတိလိုက်စားမှုအနည်းဆုံးတိုင်းပြည်တွေဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကတော့အဆင့်19မှာရှိနေပါတယ်ရှင်။